Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American သံမြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်ဒီဇင်ဘာလ1ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်မနက်6နာရီခန့်နေ9နာရီအထိစီစဉ်ကိုတော့ဖိုင်းလိုမီတာ24 40 50တိတိုကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များရှင်လန်းချက်မြေကြပါစီရှင်အမေရိကန်ပြည်အောင်စုမှာ COVID-19 အခြေအနေကြောင့် VOA စီစဉ်တွေကိုပုံစံသင့်နဲ့ထုတ်လွှင့်ပေးနေပါတယ်။အရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုတင်ပြမှာပါ။ကျမတင်ကြီးခြိုက်ပါရှင်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုက်တန်ကတနင်္လာနေ့မှာကိုရိုနာဗိုင်းရပ်စ်အရေးကြောင့်ထိခိုက်ရတဲ့စီးပွားရေးကိုကင်တွယ်မဲ့သူ့အစိုးရအဖွဲ့ရဲ့ထိတ်တန့်ရာထူးတွေအတွက်ရွေးချယ်ထားသူတွေကိုကြေညာပါတယ်။ဘောဘာဥက္ကဋ္ဌဟောင်းဂျင်းနဲ့ရဲလင်ကိုဗန္ဒာယီဝင်ကြီးရာထူးအတွက်ရွေးချယ်ထားပြီးဒါဆိုရင်231နှစ်တာကာလသမိုင်းမှာဗန္ဒာယီဝင်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးဖြစ်လာမှာပါ။ဒါပြင်ဝါရှင်တန်အခြေစိုက်မူဝါဒရေးရာအဖွဲ့ Center for American Progress ရဲ့အကြီးအကဲဖြစ်တာဝန်ယူနေတဲ့ Nira Tandon ကိုအင်ဂျီရိုစီမံခန့်ခွဲမှုနဲ့ဗန္ဒာယီရုံညွှန်ကြားရေးမှုအဖြစ်ရွေးချယ်ပါတယ်။တကယ်လို့အထက်လွှတ်တော်ကသာသူ့ကိုအတိပြုမယ်ဆိုရင်တော့ဌာနကိုဦးဆောင်မဲ့ပထမဆုံးသောလူပြူမဟုတ်တဲ့တောင်အားရှအနွယ်အမျိုးသမီးတဦးဖြစ်လာမှာပါဒုတိယဗန္ဒာယီဝင်ကြီးအဖြစ်စီးပွားရေးမူဝါဒဆိုင်ရာအရာရှိတဦးဖြစ်တဲ့ဝေါ်လီအာဒီရီမိုကိုရွေးချယ်ထားပြီးဗန္ဒာယီဝင်ကြီးဌာနရဲ့ဒုတိယအဆင့်မြင့်ဆုံးတာဝန်ကိုရယူမဲ့ပထမဆုံးသောအာဖရိကန်အမေရိကန်ဖြစ်လာပါမယ်ပရင်စတန်တက္ကသိုလ်အများပြည်သူနဲ့နိုင်ငံတကာဆက်ဆံရေးဌာနရဲ့ဌာနမှူးလောက်သားရေးရာစီးပွားရေးပညာရှင်ဆီဆီလီယာရော့စ်ကလည်းအင်ဂျူရိုစီးပွားရေးအကြံပေးကောင်စီအကြီးအကဲဖြစ်ရွေးချယ်ထားတာကြောင့်သူမဟာဆိုရင်ဒီယာရူးကိုလက်ခံရယူမဲ့ပထမဦးဆုံးသောလူမဲနောက်စရုပ်ထမြောက်အမျိုးသမီးဖြစ်လာမှာပါစီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဂျရက်ဘန်စတိုင်းနဲ့ဟေတာဘိုရှေတို့ကိုလည်းစီးပွားရေးကောင်စီအဖွဲ့ဝင်တွေအဖြစ်ရွေးချယ်ထားပါတယ်။ရွေးကောက်ခံသမ္မတဘိုက်ဒန်အနေနဲ့တနင်္လာနေ့မှာသမ္မတရဲ့နေ့စဉ်အစည်းအခမ်းစာကိုပထမဆုံးလက်ခံရရှိပြီးအမေရိကန်ထောက်လှမ်းရေးဌာနတွေကနိုင်ငံရင်းဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုပြုစုတင်ပြတဲ့အစည်းအခမ်းစာကိုကြီးရှုခွင့်ရတာဖြစ်ပါတယ်ရှင်။စေဝါတုပ်လုပ်ငန်းကြီးမိုဒန်နာရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုက94ရာခိုင်နှုန်းထိရောက်မှုရှိတာကိုတွေ့ရှိပြီးနောက်မှာတော့အမေရိကန်နဲ့ဥရောပမှာအရေးပေါ်အသုံးအဖြစ်ခွင့်ပြုချက်ရဖို့ဆောင်ရွက်နေကြောင်းမိုဒန်နာကတင်းနှလာနေမှာပြောဆိုထားပါတယ်။အမေရိကန်စေဝါနည်းပညာကုမ္ပဏီမိုဒန်နာရဲ့အခုလျှောက်ထားမှုအရဆိုရင်တော့အစောဆုံးဒီဇင်ဘာလလယ်ပိုင်းလောက်မှာလူတွေကိုဗိုင်းရပ်စ်ကာကွယ်ဆေးထိုးပေးနိုင်မယ်အနေအထားမျိုးပါ။မူရနာကတော့သူ့ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူပေါင်း3000နဲ့စမ်းသပ်ခဲ့တာလို့ပြောဆိုပြီးဒီရလက်တွေဟာဆိုရင်အကောင်းဆုံးကလေးကာကွယ်ဆေးတွေနဲ့တန်းတူရှိတယ်လို့ပြောပါတယ်။အမေရိကန်ပြည်အောင်စုမှာနေ့စဉ် COVID-19 လူနာသစ်တောင်းနဲ့ချီပြီးစံချိန်တင်များလာနေတဲ့အချိန်မှာမူရနာနဲ့ဖိုင်ဇာတို့ကသူ့တို့ကာကွယ်ဆေးတွေကိုအရေးပေါ်အသုံးခွင့်ပြုချက်တောင်းခံထားတာဖြစ်ပါတယ်။ကမ္ဘာတလုံး COVID-19 ဖြစ်ပွားသူ62.8%တန်းရှိနေပြီးအမေရိကန်ပြည်အောင်စုမှာ13.3%တန်းရှိတယ်လို့ John Hopkins Coronavirus ဆိုင်ရာစစ်တမ်းတွေကဖော်ပြပါတယ်။ COVID-19 ဖြစ်ပွားမှုမှာအမေရိကန်ပြည်အောင်စုကအများဆုံးဖြစ်နေပြီးဒုတိယအများဆုံးအိန္ဒိယက6.3%တန်းတတိယအများဆုံးဘရာဇီးလ်က6.3%တန်းအသီးသီးရှိနေပါတယ်။COVID-19 စတင်ဖြစ်ပွားစေတဲ့တိရစ္ဆာန်ကိုရှာဖွေဖော်ထုတ်နိုင်ဖို့အစွမ်းကုန်ဆောင်ရွက်မယ်လို့လဲ WHO အကြီးအကဲကတင်းနှလာနေ့သတင်းစာရှင်းလင်းပွဲမှာပြောပါလေ
WHO is committed to do everything it can based on science and solutions
ဘယ်ကစဖြစ်တယ်လဲဆိုတာကိုသိလို့ပြီးစပြီးဖြစ်ရတဲ့ဇင်းမြစ်ကိုသိဖို့အစွမ်းကုန်ဆောင်ရွက်မှာဖြစ်တယ်လို့ WHO ရဲ့အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကသတင်းထောက်တီကိုပြောဆိုပါတယ်။တချိန်တည်းမှာပဲဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေမှာ COVID-19 ဖြစ်ပွားမှုကရုပ်ချီးအခြေအနေဆိုးလာတဲ့အပေါ်မှာစိုးရိမ်ကြောင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်ရေးအထူးအာရုံစိုက်ဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတင်းနှလာနေမှာတိုက်တွန်းပါတယ်။ အီရန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံနေ့ကအသက်ခံရတဲ့နျူကလ িয়ার သိပ္ပံပညာရှင်မိုရှန်ဖာကရီဇာဒက်ရဲ့ဇာပနအခမ်းအနားကိုတင်းနှင်းလာနေမှာပြုလုပ်ပါတယ်။သူတက်ဖြတ်ခံရမှုကြောင့်အီရန်ခေါင်းဆောင်တွေဘက်ကလက်စားချေတုံ့ပြန်မယ်ဆိုတဲ့ချင်းချောက်မှုတွေလည်းထွက်ပေါ်လာပါတယ်။အက်ဆတ်မြို့အနီးကိုခီးသွားခဲ့တဲ့ဖာကရီဇာဒက်ရဲ့ကားကိုပြီးခဲ့တဲ့တောက်ကြံနေ့ကတနတ်သမားတွေပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတပ်ဖြတ်မှုဟာအစ္စရေးလက်ချက်လို့အီရန်ကအပြစ်ဖော်ပါတယ်။အစ္စရေးထောက်လှမ်းရေးဌာနဝန်ကြီးအဲလီကိုဟင်ကတော့တနင်္လာနေ့မှာအစ္စရေးအတန်းလွှင့်ဌာနတစ်ခုကိုဖြေကြားတာမှာတော့ဘယ်သူမှတာဝန်ရှိတယ်လဲဆိုတာသူမသိဘူးလို့ပြောဆိုသွားပါတယ်။
ကံတံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 8.3 MHz ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲ့မတော်မှာမြန်မာနိုင်ငံမှာဒိုဘာလ30ရက်နေ့ညကကျမရင်းနဲ့အားသာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ် -19 ရောဂါအတည်ပြုလူနာ9000ကျော်ရှိသွားပြီဖြစ်ပါတယ်။အတည်ပြုလူနာတဲ့40000ကျော်လာတဲ့ချိန်ရှိလာနေတဲ့အပေါ်သတိထားနေတိုင်းကြဖို့ကျမရင်းဝန်ထမ်းတွေကလည်းအစဉ်သတိပေးနေပါတယ်။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်ကစေတနာဝန်ထမ်းဆရာဝန်တူဖြစ်တဲ့ဒေါက်တာနိုင်မင်းထွတ်ကလည်းအခုလိုသတိပေးတိုက်တွန်းခဲ့ပါတယ်
။ကိုဗစ်ကဘယ်တော့လောက်ခပေးလဲဆိုမဖြစ်ခင်ပါလေဘယ်တော့ကူမလဲဆိုတာဘယ်လိုရစိတ်ညစ်ကဲဖြစ်တဲ့အချိန်မှာလည်းဘာဆက်ဖြစ်မလဲဆိုတော့မသိရတဲ့ပြည်သူတွေကစိတ်ညစ်ကြ။ပြည်သူတွေရဲ့ဖြစ်တဲ့ခံစားချက်ကိုဆရာဝန်တယောက်အနေနဲ့ရောကျွန်တော်ကိုယ်တိုင်ချစ်မှုတဲ့သူတယောက်ရောကောင်းကောင်းနားတယ်လို့ပြောချင်ပါတယ
်။သူကိုယ်တိုင်လည်းကုသခင်ရတဲ့သူဖြစ်တယ်လို့ဒေါက်တာနိုင်မင်းထွတ်ကပြောပါရယ်။ပညာကထုတ်ပြန်ချက်အရတက်ခွဲနမူနာ 15,935 ခုကိုစစ်ဆေးခဲ့တဲ့အထက်ကအတိပြုလူနာတဲ့ 1,229 ယောက်ထပ်တွေ့ခဲ့တာဖြစ်ပါတယ်။ဒါကြောင့်အတိပြုလူနာစုစုပေါင်း 9,913 ယောက်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူကလည်း23ယောက်ထပ်တိုးလာကြောင်းမနေ့ညအထိသေဆုံးသူစုစုပေါင်း 1,942 ယောက်ရှိပါတယ်။မြန်မာနိုင်ငံမှာအတိပြုလူနာတဲ့ထောင်ကျော်နေစဉ်တိုးနေတဲ့အထက်မှာကျမကြီးဝန်ထမ်းတွေလည်းပါဝင်နေတယ်လို့ကျမကြီးဌာနတာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါရယ်ခင်ဗျာ။ကမ္ဘာတဝန်းကတဘာဝပဝင်ခြင်းထိမ့်သိမ်းရေးကာကွယ်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာထူးထူးခြားခြားဆောင်ရွက်နေသူတွေကိုချီချီကိုပြူပေးတဲ့ Goldman တဘာဝပဝင်ခြင်းဆိုင်ရာဆုကိုမြန်မာနိုင်ငံကကရင်မျိုးသားတူဖြစ်သူ Paul Saint Thoire စကူရရှိခဲ့ပါတယ်အသက်48နှစ်အရွယ်ပေါ်စိန်ထွားက2000ခုနှစ်မှာကရင်တဘာဝပဝင်ကျင်တဲ့လူမှုရေးလှုပ်ရှားမှုကွန်ရက်ကိစ္စကိုပူးတွဲတည်ထောင်ခဲ့သူဖြစ်ပါတယ်။ပဝင်ကျင်ထိန်းသိမ်းရေးကိစ္စတွေမှာပါဝင်လာစေဖို့အတွက်ရဲရွာလူလူကိုချင်းကပ်တဲ့နိလန်းနဲ့အတူတဘာဝပဝင်ကျင်ကိုအကာအကွယ်ပေးရမယ်။နေဖီအေရီးယားတစ်ခုကိုထူထောင်ဖို့လည်းလှုပ်ဆော်ခဲ့သူတူဖြစ်ပါတယ်။ဒီကြိမ်ဥယျာဉ်တစ်ခုထူထောင်နိုင်ဖို့အရေးအစိုးရအာဏာပိုင်တွေအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ကရင်လူမှုအဖွဲ့အစည်းတွေရဲ့ထောက်ခံမှုနဲ့ရွာပေါင်း48ရွာကလူလူကိုအသိပညာပေးလုပ်ငန်းတွေလုပ်ဆောင်ခဲ့တယ်လို့လည်းပဝင်းကျင်ဆိုင်ရာသတင်းဌာနတစ်ခုဖြစ်တဲ့ Mongan Bay ကပြောပါတယ်။2018ခုနှစ်မှာတော့ Hector 5,460 ဧက 1.35 တန်းရှိတဲ့တန်လျင်ချင်းချင်းဥယျာဉ်ကိုထူထောင်နိုင်ခဲ့ပါတယ်။ဒီနေ့2020ပြည်နှစ်အတွက် Goldman တဘာဝပဝင်းကျင်ဆိုင်ရာစုကို Posting Drug အာရှဒေသတစ်ခုလုံးကိုကစားပြုစုခုရရှိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကစနပြပွဲတွေမှာအဓိကအခန်းကပါဝင်နေတဲ့ခေါင်းဆောင်9ယောက်ကိုထိုင်းပြည်တော်ဝင်မိသားစုကိုအသေးစိတ်ဖြတ်မှုဥပဒေနဲ့ထိုင်းရဲတပ်ဖွဲ့ကတနင်္လာနေ့ကစွန့်ချက်တင်လိုက်ပါတယ်။ဒီဥပဒေကိုတစ်နှစ်အတွင်းပထမဆုံးပြန်လည်အသုံးပြုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ရာဇဝတ်ကြီးပုံမှန်အခန်း112ဟာကမ္ဘာမှာတော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေနဲ့အပြစ်ဒဏ်ဆုံးဥပဒေတစ်ခုဖြစ်ပါတယ်။ဒါပေမဲ့ပကြသေးရင်ဇာလာတွေနဲ့ဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုတွေကိုဦးဆောင်သူတွေကထိုင်းစီမံခန့်ပြင်းစနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုလာခဲ့ကြတာဖြစ်ပါတယ်။လူခွေရေးလှုပ်ရှားသူ NN Number ကစီမံခန့်ပြင်းစနစ်ပြောင်းလဲဖို့ပြည်ပြည်ထောင်ထောင်တောင်းဆိုနေတဲ့တယောက်ဖြစ်ပါတယ်
။เมื่อราษฎรลุกขึ้นมาวิพากษ์วิจารณ์ปัญหาที่เกิดขึ้นกับประ
ธานมันก็ပြောရင်ဒီပုံမှတ်112နဲ့နှုတ်ဆက်အောင်လုပ်ပါတယ်ဘီးပိုင်ဆိုင်မှုအကြောင်းစစ်တပ်ခွဲတခွဲကိုပြင်းလဲအောင်တွတ်သွင်းတဲ့အကြောင်းကျွန်တော်တို့ပြောတာတွေအားလုံးပေါ်ပုံမှတ်112နဲ့ပဲတရားစွဲမှာကိုအားလုံးကနားလည်နေကြပါတယ်ဒါကြောင့်ဒီတိုင်းပြည်တဲ့ဒီဥပဒေတစ်ခုခုမှားနေတယ်ဆိုတာကိုထောက်ပြနေပါတယ်လို့ Andan Number ကပြောပါတယ်တင်းနနာနေကသူနဲ့အတူတခြားစန္ဒပြခေါင်းဆောင်၄ယောက်ဘန်ကောက်မြို့ကရဲစခန်းတစ်ခုကိုတွားရောက်ခဲ့ရပါတယ်စန္ဒပါလာတုံးကလူစုလူဝေးစန္ဒပြ ြမှုနဲ့သူတို့အားလုံးတရားစွဲဆိုခံရပြီးအဖြစ်ရှိတယ်လို့အမိန့်ချမှရင်တော့စွဲချက်တစ်ခုချင်းစီအတွက်အများဆုံး15နှစ်အထိထောင်ဒဏ်ချခံရမှာဖြစ်ပါတယ်သူတို့အားလုံးကအဖြစ်ရှိကြောင်းရင်းဆိုထားတယ်လို့လည်းအန်တော်ကသတင်းတောက်တွေကိုပြောပါတယ်ဒီနေ့ Christmas ပွဲအတွက် American သမ္မတအင်ဗျူရောမှာထုံးတဲ့ဆင်လာရ Christmas တစ်ပင်တွေစိုက်ထူထားပြီးဖြစ်ပါတယ်။ဒီနေ့ Christmas ပွဲအတွက်ရွေးချယ်ထားတဲ့အကြောင်းအရာက America the Beautiful လှပတဲ့ America ဖြစ်ကြောင်းနဲ့ဒါဟာခန့်ခြားထဲဝါတဲ့ American နိုင်ငံကိုကုပ်ပြတာဖြစ်ကြောင်းသမ္မတကတော် Melania Trump ကပြောပါတယ်။ Blue Room အပြာရောင်အခန်းမှာထားရှိတဲ့ Christmas တစ်ပင်မှာအလားတကျဆင်ထားတဲ့အရာတွေကနော့ဗာဂျီးနီးယားပြည်နယ်ကဖြစ်ပြီးဒတိုင်းပြည်လုံးကကျောင်းသူကျောင်းသားတွေဝမ်းဝမ်းအလားစင်ဒီဇိုင်းဆင်ထားတာဖြစ်ပါတယ်။အဲ့ဒီဒီဇိုင်းတွေကတစင်သူတို့တွေနေထိုင်ရာပြည်နယ်အသီးသီးကိုစွဲမတ်လှပစေတဲ့လူပုဂ္ဂိုလ်တွေကြည့်ရှုစရာနေရာတွေနဲ့အရာဝတ္ထုတွေကိုဖော်ထုတ်ပြသဖို့မြို့သားဥယျာဉ်ဝန်ဆောင်မှုပေးရေးဌာနကတိုက်တွန်းခဲ့တာပါ။အင်ဖြူတော်ရဲ့ Red Room အဒီအောင်ခန်းထဲမှာတော့တိုက်ပြည်ရဲ့လူ 36,600 တေဆုံးပြီး 73 တန်းကျော်ကူးစက်ခံခဲ့ရတဲ့ကယောဂါကြီးကိုရှေ့တန်းကနေတိုက်ဖြတ်နေတဲ့သူတွေကိုယေရှုကွန်ပျူတာရဲ့ Christmas တစ်ပင်တစ်ပင်နဲ့အလှတစားဆင်ထားပါတယ်အင်ဖြူတော်ရဲ့ Christmas တစ်ပင်62ပင် Christmas အလှချိတ်ဆွဲပန်းခွေတွေနဲ့ပြည်1200ကျော်မြင့်တဲ့ Christmas ပန်းကုန်းကြီးမှာမီးဂျိုပေါင်း3200နဲ့ဖဲဂျိုပေါင်း18000ကိုတနိုင်ငံလုံးကစေတနာရှင်ဝန်ထမ်းတွေကကျေးဇူးတော်နဲ့အပြီးမှာလာရောက်ကူညီအလှဆင်ပေးထားတာဖြစ်ပါတယ်။ဒီစေတနာဝန်ထမ်းတွေကိုဂုဏ်ပြုအပ်ခံပွဲမကျင်းပပေးခင်တင်းနာနေ့မှာအင်ဖြူတော်ထဲ Christmas တစ်ပင်အလှဆင်ထားတာတွေကိုသတင်းမီဒီယာတွေကိုလှည့်လည်ပြသသွားမှာဖြစ်ပါတယ်ခင်ဗျ The voice of America. ဒီကနေ့မနက်ခင်းဆုံးရသတင်းတွေကိုမတ်တည်ရထိုင်တဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့ပတ်သက်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ COVID ကာလအတွင်းမြန်မာနိုင်ငံမှာဆင်းရဲနွမ်းပါမှု၈ဆကျော်အထိခုန်တက်သွားတယ်လို့နိုင်ငံတကာစားနပ်ရိက္ခာဆိုင်ရာသုတေသနအဖွဲ့ကြီးတစ်ခုကထုတ်ပြန်လိုက်ပါတယ်။ IFPRI IFRI လို့တခေါက်ခေါ်တဲ့American Society အဖွဲ့မြန်မာရုံးခွဲရဲ့နိုဝင်ဘာလတည်းထုတ်ပြန်ချက်အရဝင်ငွေရဆင်းရဲမှုဟာနှစ်ဆန်းမှာ9ရာခိုင်နှုန်းကနေအခု60ရာခိုင်နှုန်းနီးပါးအထိမြင့်တက်သွားပြီလို့ထုတ်ပြန်လိုက်ပါတယ်။ရန်ကုန်မြို့နယ်တွင်လည်းအထက်ညာမန္တလေးစကိုင်းမကွေးကရွာတွေမှာလုခဲ့တဲ့ဒီစစ်တမ်းကိုဥဆောင်ရေးသားသူ Direct Hardy ကိုမေးထားပါတယ်။စင်တော်ဝင်းမေပါမြန်မာနိုင်ငံမှာတူဦးချင်းအနေဆုံးဝင်ငွေထက်နည်းတဲ့တရားလုစာအမေရိကန်ဒေါ်လာ 1.93 ဖြစ်တဲ့မြန်မာငွေ 1,300 ကျပ်သာသာလေးအောက်ရသူတွေကိုသာသတ်မှတ်တွက်ထားတဲ့ဒီဝင်ငွေရဆင်းရဲမှုနှုန်းတက်လာမှုကို Mr. Hardy က
ဒီနေ့ဆိုပိုင်းမှာဧပြီလကလော့ကဒေါင်းပိတ်ဆို့မှုတွေချပြီးလောက်မှာလူပြားမှာဆင်းရဲမှုတွေတကယ်ကိုအများကြီးတက်သွားတာတွေ့ရပါတယ်ခုနှစ်ရာခိုင်နှုန်းကလည်း30ရာခိုင်နှုန်းထိတက်သွားတာဆိုတော့တကယ်ကိုစိုးရိမ်စရာကြီးပါပြီးတော့ခြေလက်မှာလည်းအလားတူတက်သွားပါတယ်နောက်ပိုင်းဇူလိုင်နဲ့ဩဂတ်စ်လမှာတော့နည်းနည်းပြန်တက်သွားလာပါတယ်ကိုဗစ်ဖြစ်တာစကြပြီးပုံမှန်နှလန်းပြန်ဆထူလာသလိုပေါ့နော်ဒါပေမဲ့ဩဂတ်စ်လလယ်မှာရခိုင်မှာကိုဗစ်အဖြစ်များလာပြီးတနိုင်ငံလုံးပြန်လာပြန်တော့ဒီဆင်းရဲမှုကထိုးထောင်ပြီးတက်သွားပြန်ပါတယ်မြို့ပြရောခြေလက်မှာပါ60ရာခိုင်နှုန်းလောက်ထိဖြစ်သွားတယ်ဒါကတကယ်ကိုစိုးရိမ်စရာကြီးပ
ါဒီနေရာမှာမြို့ပြနဲ့ခြေလက်ကကလေးမိခင်ပေါင်းတထောင်စီစုစုပေါင်း2000ကိုသူတေသနာလုပ်ထားတဲ့ဒီစစ်တမ်းတွေ့ရှိချက်အရအခုလိုဆိုရင်ဇာအချိန်လေးကမြို့ပြနဲ့ခြေလက်ထိခိုက်မှုကွာဟတာတွေ့ပါလားလို့မေးရမှာဒီသူတေသနာခေါင်းဆောင်ကဆက်ပြီ
း In urban areas they definitely hit hard so urban people are you know have higher
မြို့ပြကအကြီးအကျယ်ကိုထိတာပါမျိုးကလုံသားတွေကကိုဗစ်မတိုင်ငယ်ပို့ပြီးတော့ဝင်ဝင်ကောင်းကြပြီးတော့နောက်တော့ပို့ထိခိုက်သွားပါလေ။ဒါကအသိသာတယ်။ကိုဗစ်လောက်ဒေါင်းချတဲ့အခါဆေးရုံလုံသားတွေအဆောင်တွေမှာပိတ်ပြီးတက္ကစီသမားတွေတောရခတ်၊စီးမဲ့လူရဖို့ခတ်၊ဈေးဆိုင်တွေအများကြီးပိတ်၊ဒီဆိုင်တွေစောက်လို့ရနေမှာလဲလုံသားတွေရော့တကယ်ကိုမျိုးပြစီပွားရေးအကျက်တဲလူကြီးပါ။အဲ့တော့ဆေးရုံသားကဏ္ဍတကြီးတစ်ခုပေါ်လာတာပေါ့။ရန်ကုန်မှာအရင်ဆေးရုံမှုနေခဲ့တာကအခုအများကြီးတက်သွားပါပြီ
။ဒါကြောင့်မျိုးပြမှာဘလို့ဆက်ဆက်ရမှုပြင်းထန်ပြီးကျင်းလက်တွေတက်ပါဆက်မိရမှာမစ္စတာဟယ်ရီကပဲ
you also saw similar patterns in food insecurity so
ဘာလို့ဒီကိတာအစားအစာပုံရင်းမှာလည်းတွေ့လာရပါတယ်လူပြမှာအစားအသောက်လုံလောက်ပို့ပြီးတော့ဆုံးနေလာကြပါတယ်လူပြကကလေးမိခင်တွေလည်းအဟာရရရှိတာလျှော့စားလာကြပါတယ်သမင်းနဲ့ဇီးပေါ်တဲ့အခြေခံစားကုန်တွေပဲအားထားလာရတယ်အဲ့တော့လူပြကိုကြီးကြီးမားထိခိုက်သွားတယ်ဒါပေမဲ့ကျင်းလက်မှာလည်းအတော်များများအထူးသဖြင့်မြေမပိုင်တဲ့လောက်ခလေသမားတွေဒီအကျက်တဲကြီးမှာပို့ပြီးတော့ထိခိုက်လွယ်သွားပါတယ
်အဲ့ဒီတော့အစိုးရဘက်ကဒီကိုဗစ်ကာလမှာလက်လုပ်လက်စားတွေကိုကူညီပေးတာတွေကရော Below Tushi Chabale, Lumayama, Dissident Usanduga Sati.
There's been a big increase in government assistance since the first.
Kubin Chicken Ata, the Patamaji, Sitama Kalking Ata, Suyangani, Sendarigo, Kulari, Nadi or Pula Bari. The Medigago Sienna do the Nadi Mialai Nina, Tunia Bari. Did the Gago Sienna do the day, Nyamia Yapu, Suya Dot, Sinko Mudiva? In with Abira, Pian Lumupulu Ingale, Uma.
လောက်လာလို့ရင်ဝင်ပြည့်တဲ့အစီအစဉ်တွေကရှင်းကြည့်ရင်နည်းလို့မှာသေးတယ်အဲ့တော့လူတွေရဲ့ဝင်ငွေအကြီးအကျယ်ထိခိုက်သွားခြင်းမှာလူမှုဖူလုံရေးကမိအောင်လိုက်ဖြည့်ပေးနိုင်တာမျိုးဖြစ်ခဲ့ဘူးလို့ထင်ပါတယ်ဒီနေရာမှာအစိုးရအနေနဲ့ဘယ်လိုပြောင်းလဲကူညီပေးဖို့အကြံပြုချင်ပါလဲလို့မေးရပါမစ္စတာဟက်ဒီကပဲ20,000 chapter transfers that they were to the
ဆောက်ပြီးတော့ပြောင်းလဲဖြစ်နိုင်ပါတယ်ဒါပေမဲ့တနည်းလုံးသာစက်ပြရရင်လေဆိုရပါကြကအကြီးကျယ်လိုလာပြီးတော့တကယ်စင်ခေါ်မှုကြီးပါဒါပေမဲ့ဧပြီနဲ့မေလလောက်မှာကိုဗစ်ကာကွယ်ဆေးမြန်မာလူ့ဦးရေတသိမ်းတပိုင်းလောက်ရလာမယ်ဆိုရင်တော့ဒီဇင်ဘာကနေစပြီးရှင်းနှစ်2020ပထမလေးလသုံးမဟုတ်ဒုတိယလေးလပဲလောက်အထိ6လသာလောက်တော့ဒီလူမှုကုလုံရေးတွန်းမြစ်ပေးဖို့စတင်ထားခြင်းပါပဲဒါဖြင
အရင်တကောင်စီကောက်ထားတဲ့ချက်လက်တွေနဲ့ရက်ွက်တွင်ရှားင်မှုဆိုင်မှုလိုအနီးကအုပ်ချုပ်ရေးရန်တရားတွေကတဆင့်ဒီတကယ်ဆင်းရဲသူချင်းအခိုင်အမာကောက်ယူပြီးထိရောက်အောင်ဖြန့်ဖြူးတင်တယ်လို့အကြံပြုခဲ့ပါတယ်ခင်ဗျာ
မြင်လာပါရှင်ကျမအင်ဂျင်နိုင်ပါဒီကနေ့ကျမတို့ဆက်သွယ်မေးမြန်းတဲ့သူကတော့ Gender Equality Network ရဲ့ညွှန်ကြားမှုမတ်မေစပယ်တီပဲဖြစ်ပါတယ်ရှင်မင်္ဂလာပါညီမရေ
ဟုတ်ကဲ့မင်္ဂလာပါမ
ဟုတ်ကဲ့အခုဒီ November 29ရက်နေ့ကကြာရောက်တဲ့နိုင်ငံတကာအမျိုးသမီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူများနေ့နဲ့ဒီပုံမှန်ပေါ့နော်နှစ်စဉ်ဒီနိုင်ငံတကာအမျိုးသမီးများနေ့နဲ့ဟာဘယ်လိုကွာခြားမှုရှိပါလဲရှင
်ဟုတ်ကဲ့ပါဟုတ်မတ်လ၈ရက်နေ့ပေါ့နော်မတ်လ၈ရက်နေ့ကတော့ International Women's Day အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့အနေနဲ့လူတည်များပါတယ်ဒါပေမဲ့ကျမတို့အခုဒီမနေ့ကပေါ့လေနိုဝင်ဘာ29ရက်နေ့ကတော့International Women Human Rights Defenders Day ပေါ့မျိုးသမီးလူ့ခွင့်ကာကွယ်စောင့်ရှောက်သူများနေ့အနေနဲ့တည်ကြားကျမတို့ကျင်းပပါတယ်အဓိကကွာခြားချက်ကတော့International Women's Day ပေါ့နော်နိုင်ငံတကာမျိုးသမီးများနေ့ကတော့မျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူတွေပေါ့နော်သူတို့တွေရဲ့လှုပ်ရှားမှုနဲ့သူတို့တွေရဲ့ဒီစ조사ရုံးကန်ခဲ့မှုတွေကိုကျမတို့ကဟိုဂုံပြုတ်ချီးမြှောက်တဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်ပေါ့ဒီ November 29 International Women Human Rights Defender Day ရကြတော့ဒီလူ့အခွင့်အရေးကာကွယ်စောင့်ရှောက်တဲ့သူတွေပေါ့မျိုးသားရောမျိုးသမီးရောပေါ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူအနေနဲ့အလုပ်လုပ်ကြတဲ့သူတွေရှိကြပေမဲ့လည်းမျိုးသမီးတွေမှာကတော့အမျိုးသားတွေနဲ့မတူတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ခွဲခြားဆက်ဆံခံရမှုတွေပေါ့နော်ပြီးတော့ဒီလိုမျိုးသူများတွေရဲ့အခွင့်အရေးကိုရပ်တည်ပြောဆိုတဲ့နေရာမှာအမျိုးသမီးဖြစ်ခြင်းကြောင့်ပို့ပြီးတော့သူတို့ကအနေရကြုံရတယ်အပြစ်ပေးခြင်းခံရတယ်ပေါ့နော်လူအတိုင်းအဝိုင်းကဘလောက်ပဲသူတို့ကသူများရဲ့အခွင့်အရေးအတွက်ကိုရပ်တည်ပြောဆိုသူတွေဖြစ်ကြပါစေသူတို့ဟာဒီမျိုးသမီးတယောက်အနေနဲ့သူတို့ကိုလူ့အဖွဲ့အစည်းကမိသားစုကပေးအပ်ထားတဲ့တာဝန်တွေညှော်လင့်ချက်တွေကိုလည်းသူတို့ကထပ်ဆောင်ရသေးတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးအခက်အခဲတွေစိတ်ခေါ်မှုတွေနဲ့သူတို့ရဲ့ပေးဆက်မှုတွေကိုကျမတို့ကဂုံပြုတ်ချီးမြှောက်ခြင်းနဲ့အတွက်ကြောင့်ပေါ့2006ခုနှစ်ကလေးကစပြီးတော့ဒီအပြည်ပြည်ဆိုင်ရာမျိုးသမီးလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူများနေ့ကိုလည်းတီးခြားဟိုဒီ UN ကနေပြီးတော့မှသတ်မှတ်ပြီးတော့မှကျင်းပတယ်လို့ကျမတို့သိရပါတယ်ရှင့်
အဲ့တော့မြန်မာနိုင်ငံမှာညီမတို့လိုဒီလူခွင့်ရေးရောနောက်အခုလိုအမျိုးသမီးတို့အခွင့်အရေးကာကွယ်ရေးအတွက်ပါလှုပ်ရှားနေသူတွေအတွက်ကြတော့ဘလို့အခက်ခဲရှိနေလဲရှင
်မြန်မာနိုင်ငံမှာကတော့အမျိုးသမီးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေမှမဟုတ်ပါဘူးပေါ့ကျမတို့ဒီတခြားသူတွေရဲ့အခွင့်အရေးတရားမျှတမှုနဲ့ဒန်းတူညီမျှအခွင့်အရေးအတွက်ပဲဖြစ်ဖြစ်ဒီခွဲခြားသက်ဆံမှုတွေကိုရပ်တန့်ဖို့ပဲဖြစ်ဖြစ်ပေါ့နော်ကျမတို့တက်ကြွလှုပ်ရှားစွာပြောဆိုတဲ့သူတွေဟိုထုတ်ဖော်တဲ့သူတွေကတော့ဟိုအကာအကွယ်ဟိုနေနေတုံးပါပဲစိန်ခေါ်မှုတွေနဲ့အခက်အခဲတွေကတော့ရှိနေတုံးပါပဲလို့
အခုလက်ရှိဟိုမြန်မာနိုင်ငံမှာရောဟိုအမျိုးသမီးတွေအတွက်ပေါ့နော်ကာကွယ်မှုပေးဖို့ဆိုလို့ရှိရင်တော့ဘယ်အပိုင်းကပို့ပြီးတော့အရေးကြီးနေလဲရှင်
အဓိကတော့ပေါ့လေဒီအဟိုမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံတဲ့အမြင်တွေဟာလွန်ခဲ့တဲ့နှစ်တွေ 10နှစ်နဲ့ရှင်ကြည့်မယ်ဆိုရင်တော့အများကြီးပြောင်းလဲတိုးတက်လာခဲ့တယ်ဆိုပေမဲ့လည်းပေါ့နော်ဒီအမျိုးသမီးတွေအကျန်းဖက်ခံရတဲ့ခြေနေတွေပြီးတော့အမျိုးသမီးတွေကိုလုံခြုံမှုပေးနိုင်မဲ့တရားဥပဒေအကွဲကားပေါ့တရားမျှတမှုကိုလက်လန်းမီမှုလက်လန်းမီဖို့တို့ဘာလို့ ਆ တော့ဟိုတော်ရောမြို့ပါမကြံပေါ့လေအခက်ခဲအနေနဲ့ရှိနေသေးပါပဲအကျန်းဖက်မှုတွေခံစားရတဲ့အခါမှာဒီတရားစီရင်ရေးကညံ့တတဖြစ်ဖို့နဲ့တရားဥပဒေကိုလက်လန်းမီဖို့အတွက်ကတော့အခက်ခဲတွေရှိနေသေးပါပဲပေါ့နော်ကျွန်တော်တို့ထင်ရှားတဲ့ဥပမာကတော့လူတိများတဲ့ Victoria case ပေါ့လေကျွန်တော်တို့နေပြည်တော်လိုမျိုးအစိုးရရုံးဆိုင်တဲ့မြို့မှာအာဟိုးလေးတော်ဖြစ်ခဲ့တဲ့အမှုတော်မှတရားမျှတမှုကိုမရရှိနိုင်တဲ့အခါမှာဒီပြိပခဖြစ်တဲ့ဂျီနီရီစစ်ပွဲတွေရဲ့ကြားထဲမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေကာကွယ်မှုမရတဲ့ကိစ္စတွေနဲ့အကျန်းဖက်ခံနေရတဲ့ကိစ္စတွေကတော့ဒီနေ့အထိပေါ့နော်ကျွန်တော်တို့တိတ်ကြီးပြောင်းလဲတိုးတက်မှုမရှိသလိုဟိုဘာမှလည်းတိတ်ကြီးကျွန်တော်တို့တွေဥပဒေရဲ့အကွယ်ပါဘူးလေဟိုကြားရှိခံစားနိုင်ခြင်းမရှိသေးဘူးပေါ့နော်အဲ့တော့ပြောချင်တာကဒီမျိုးသမီးတွေကိုလုံးချုံမှုပေးနိုင်ပြီးတော့ကာကွယ်စောင့်ရှောက်ပေးနိုင်တဲ့ဥပဒေလိုအပ်ချက်ဟာတကယ်ကိုကြီးမားတဲ့လိုအပ်မှုတစ်ခုဖြစ်နေတယ်ဆိုတာကိုပြောချင်တာပါရှင
့်အခုလို့အချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ထည့်ဆုပေးတဲ့အတွက်မတ်မေဆဘဖြူကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင့်
တရားမဝင်နေဆက်ဖြတ်ကျော်ပြန်လာတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိခဲ့တာကြောင့်နေဆက်ဒေသတွေမှာလုံခြုံရေးတွေတုံ့ပြန်ထားကြမှာပဲအထောက်အထားမဲ့မြန်မာနိုင်ငံသားတွေထပ်မံဖမ်းဆီးမိတဲ့သတင်းကိုပြောပြပါမယ်။ကျွန်မကမအေးပါပါ။မြန်မာနိုင်ငံတာချီလိမ့်မျိုးကချုပ်ပြေးလုပ်ငန်းမှာအလုပ်လုပ်ကန်ပြီးထိုင်းနိုင်ငံကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်လာရာကနေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖမ်းဆီးမိသူထိုင်းနိုင်ငံသူအမျိုးသမီး၃ယောက်မှာကိုဗစ်ရောဂါပိုးရှိနေကြောင်းစစ်ဆေးတွေ့ရှိပြီးတဲ့နောက်နေဆက်ဒေသမှာလူကြိုရေးတင်းကျပ်ထားပါတယ်။ဖမ်းမိသူတွေထဲကအသက်26နှစ်နဲ့အသက်23နှစ်အရွယ်အမျိုးသမီး2ဦးကတော့ပြီးခဲ့တဲ့ဇာတာပတ်လနေ့မှာပဲဖမ်းဆီးမိခဲ့တာဖြစ်ပြီးအသက်29နှစ်အရွယ်အမျိုးသမီးကတော့အင်္ဂါနေ့ကဖမ်းမိခဲ့တာလို့လည်းဒေသခံအာဏာပိုင်တွေကပြောပါတယ်။နေဆက်ကိုတရားမဝင်ဖျက်ချော်ရမှာလူမောင်ကိုရီးယားအကူအညီကိုရယူခဲ့ကြောင်းစစ်ဆေးတွေ့ရှိထားတယ်လို့လည်းထိုင်းနိုင်ငံအခြေစိုက် AAC လို့သမားကူညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
။ဒီအပိုင်းမှာပဲကျွန်တော်တို့ဒီအသက်29နှစ်ထိုင်းမျိုးသမီးတူကထိုင်းနိုင်ငံရှင်းမရကျွန်တော်တို့နှစ်ခုပင်ဆေးရုံမှာကိုဗစ်ဖြစ်ပြီးတော့သေကုသခံနေရတယ်။အဲ့ဒီမှာသူ့ရဲ့နောက်ကျောင်းပြန်လိုက်တဲ့ခါကျအဲ့မျိုးသမီးကကျွန်တော်တို့ဒီတရားမဝင်တော်လန်းနေပြီးတော့မြန်မာပြည်ဘက်မှာတွားရောက်လွတ်လပ်ဝင်နေရတယ်ထိုင်းဘက်ကိုပြောင်းဝင်တဲ့မျိုးသမီးဖြစ်နေတယ်ပေါ့နော်ထိုင်းမျိုးသမီးပါအဲဒီတော့သူတွားခဲ့တဲ့ကုန်တိုက်တွေ night club တွေပါကြီးကိုကျွန်တော်လိုက်ပြီးတော့ကုန်တက်တွေလိုက်ပြီးတော့ဒိုင်းနေအနာပိုင်နေအလုပ်ရှုပ်ကုန်တာပေါ့နော်အဲ့မှာဖြစ်တွေ့တဲ့လူကြီးအချင်းစစ်ခံနေရတယ်အဲ့ဒီကလည်းကျွန်တော်တို့ပြည်ထွက်ပေါင်းထွက်လာအောင်မယ်ပေါ့နော်ပုံမယ်ပေါ့နော် positive အဲ့တော့ကျွန်တော်တို့အဲသူကူးဆက်မှုကတော့တာတာမြန်မာဘက်ကနေကူးလာတယ်လို့ပဲသုံးသက်တာပေါ့သူကပါလဲသူကုန်တက်လိုက်တဲ့ခါမှာသူကမြန်မာဘက်ကနေခိုးဝင်လာတဲ့ဟာကိုဟုတ်ကဲ့တွေ့ရတာ။အပြီးတော့နောက်ကအဲ့ဒါနဲ့တူကျွန်တော်တို့ဒီချင်းရင်းခိုင်မဲဆိုင်မှာဆိုရင်မြန်မာနိုင်ငံကနေပြီးတော့ကျွန်တော်တို့လူကယ်ဒီမဟုတ်ကူးနေသူကူးနေရပေါ့နော်။တန်ရတဲ့အခါလူပွဲသားလူကယ်ဒီပေါ့သုံးအမျိုးအမားအမားတူကျန်းဦးဖမ်းခံရတယ်။ဒါတော့လူမဟုတ်ကူးကူးတဲ့လူတွေကိုကျွန်တော်တို့မဲဆိုင်မှာဖမ်းလိုက်တာပေါ့နော်။
ဒီကနေ့မနေ့မှာပဲမင်းဆိုင်တာချီလိတ်နယ်ဇက်လန်ကနေတရားမဝင်ခိုးဝင်လာသူထိုင်းနိုင်ငံသား12ဦးကိုလည်းထပ်မံဖမ်းမိခဲ့ပါတယ်။ထိုင်းမြန်မာနယ်ဇက်တက်ခရိုင်မဲဆောက်မြို့မှာလည်းတရားမဝင်နယ်ဇက်ဖြတ်ကျော်ဝင်လာသူမြန်မာနိုင်ငံသား12ဦးနဲ့လူပွဲစား2ဦးကိုလည်းမနေ့တုန်းကပဲဖမ်းဆီးလိုက်ကြောင်းကိုရဲမင်းကပြောပြပါတယ်
။ဟုတ်ဆိုရင်ဒါမနေ့ရပါတော့နိုဝင်ဘာ29ရက်နေ့ရတယ်ကျွန်တော်တို့မနက်ပိုင်းအစောပိုင်းကဒီထိုင်းမြန်မာနယ်ဇက်ဒိတ်အင်းကြီးကတတော်လေးမှာဖမ်းမိတာပါဟုတ်ကဲ့။မြန်မာဘက်ကဝင်ရောက်လာမြန်မာနိုင်ငံသားခိုးဝင်တဲ့လူ12ဦးပြီးတော့လူပွဲသား2ဦးလည်းမိတယ်လို့သိရတယ်
။ဒီရက်ပိုင်းတွင်ဖမ်းဆီးခံရသူတွေကိုတော့ကာယောဂါကာလအရေးပေါ်ဥပဒေချိုးဖောက်မှုတရားမဝင်နယ်ဇက်ဖြတ်ကျော်ဝင်ရောက်လာမှုတွေနဲ့အရေးယူမှာဖြစ်ကြောင်းကိုလည်းထိုင်းရနာပိုင်းတွေကပြောပါရယ်။ထိုင်းနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ60လောက်နဲ့ကူးစက်သူ4000နီးပါးရှိနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2000လောက်နဲ့ကူးစက်သူ8000လောက်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာတွေမှာလုံခြုံရေးတိုးမြင့်နေတာဖြစ်ပါတယ်ရှင်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ဆက်ပေးတဲ့အစီအစဉ်တင်ဆက်မှာပါ။ကျွန်တော်အောင်မြတ်သူပါ။တိုင်းသားလူမျိုးစုပြဿနာဟာလွတ်တော်တဲ့အတွက်အထူးအလေးပေးရမယ့်အကြောင်းတရားဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီးယားအွန်လိုင်းသတင်းမှာအန်ဒရူးနစ်ချန်ဆမ်နဲ့နော်ဘတီဟန်တို့ကပူးတွဲရေးသားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါ။ Pigare Noima Shit, Yuko Bema, Muda Democracy, Pujuga, Pizu Luton, and Muda Lutoma, Mania, Susubo, the town they are the Sakunania, and Kuyana Senia, or Nayashi Kebi, the Dr. Sanga, Yuko Beta, Pobi, and Nayaka Lusuare, Shakaimine, Nia Doro Mimiama, Yuko Beb Chatting Lerane, Ruinger, Muslim, and Yazu, Mabu, and Yibin Kayana, Sari Anager Chujo, Yuko Be Anager, Pit, Wiban Topia Kangayavare. ထိုင်မဲ့လက်ကြီးမမယူကောက်ပွဲစီမင်းစည်းကမ်းလေးကိုချိုးဖောက်လာမျိုးရှိသလိုအန်အယ်ဒီဘော်လူလူထောက်ခံမှုကြေကြေပြန့်ပြန့်ရှိနေတဲ့ဆိုတာလည်းတရားပေါ်လွင်စေခဲ့ပါတယ်စစ်တပ်လူလာတဲ့ချက်ခံမှုတွေပါတီကတော့သူတို့အမာခံဒေသတွေဖြစ်ခဲ့တဲ့ဗုဒ္ဓဘာသာအများစုနေထိုင်တဲ့ဒေသတွေမှာတော့အောင်မြင်မှုမရှိခဲ့ပါဘူးရန်ကုန်ခြေစိုက်မြမကြီးအကဲကနိုင်ငံရေးတူတည်စီရစ်ချတ်ဟော့စီကတော့ 27 ရာခိုင်နှုန်းရှိခဲ့တာပါ တက်ကြွလို့ရှိတဲ့တချို့ကြတော့လည်းရေကောက်ပွဲမှာမဲမပေးခဲ့တာရှိပါတယ် အထူးသဖြင့်မဲပေးခွင့်မရတဲ့တိုင်းရင်းသားလူနည်းစုတွေနဲ့အတူယက်တီချောင်းပြသလို့တဲ့အတွက်လည်းဖြစ်တယ်လို့ဆိုပါတယ် အခုတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့NLD ပါတီကပထမတက်တန်အတွင်အားနည်းချက်တွေရှိခဲ့တဲ့လူနည်းစုတိုင်းရင်းသားတွေနဲ့ဆက်ဆံရေးဒီမိုကရေစီဖွံ့ဖြိုးရေးကိစ္စရပ်တွေအပေါ်အများကအာရုံစိုက်စောင့်ကြည့်နေကြပြီဖြစ်ပါတယ်။NLD အခုနိုင်ငံရေးအညံ့ပွားပွဲရကိစ္စတွေဒါမှမဟုတ်ရင်ပါတီကိုလူကြိုက်နည်းစေတဲ့ကိစ္စရပ်တွေကိုဖြေရှင်းပေးဖို့မူဝါဒတွေကိုထိန်းချုပ်ရနေရမှာနိုင်ငံရေးအရာအပြေအဝလုပ်ပိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။ အဲ့ဒီအတွင်းကောင်ကိုတုံပြီးတိုးတက်မှုတွေရှိအောင်ဆက်လုပ်မလားဒါမှမဟုတ်အရင်တိုင်းပဲဆက်သွားမလားဆိုတာကိုစောင့်ကြည့်ရမယ်လို့ဟော်စီကပြောပါတယ် လွတ်တော်မှာNLDရဲ့ပထမဦးဆုံးစင်ကိုချက်ဖြစ်လာမယ်လို့ဟော်စီကထောက်ပြပါတယ်။ရခိုင်ပြည်နယ်လွတ်တော်မှာNLDအုပ်စုဟာစစ်တပ်ကိုယ်စားလှယ်ယူနေပေါင်းပြီးလွတ်တော်ဥက္ကဋ္ဌကိုရွေးမဲ့ဆိုရင်ရခိုင်နိုင်ငံရေးကောင်းဆောင်တွေကိုစိတ်မသက်မသာဖြစ်စေမှာပါ။ဒါပေမဲ့NLDကရခိုင်ပါတီရဲ့ပေါင်းမဲ့ဆိုရင်တော့NLDအနေနဲ့အဓိကဆုံးဖြတ်ချက်ချတဲ့ကိစ္စတွေမှာတိုင်းရင်းသားပါတီတွေန ဒီကနေ့ကျွန်တော်တို့ဒီအသက်29နှစ်ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါကြောင့်ယူကော့ပွဲစီယုံရေးတွေကိုကန့်တက်ခဲ့တာကြောင့်ယူကော့ပွဲမှာမျှတမှုမရှိဘဲသူတို့ရှုံးနေကြတာဖြစ်တယ်လို့ဒိုင်နာဘာရီတချို့ကပစ်တင်ပြောဆိုကြတယ်လို့လည်းဟော်စီကပြောကြောင်းဆောင်းမမှာဖော်ပြထားပါတယ် ဆလဘီတင်ပြမှာကအိုအိုင်စီ59ခုညောင်းနိုင်ငံရေးဝန်ကြီးများအစည်းအဝေးမှာရိုဟင်ဂျာပြည်ထနာအစ္စလမ်ဘာသာရင်းပေါ်ကြောက်ရွံ့မုန်းနှိမ်မှုနဲ့ပါလက်စတိုင်းကိစ္စတွေအကြောင်းကိုအဓိကဆွေးနွေးကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒါကထရီဘူးမှာရေးသားတဲ့ဆောင်းပါးဖြစ်ပါတယ်။အိုအိုင်စီအစ္စလမ်ဘက်ပူးပေါင်းဆောင်ရွက်အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့နိုင်ငံပေါင်း59ခုနိုင်ငံကနိုင အရေးယူနိုင်မှုလိုအပ်တဲ့ရမုံငွေရှာဖွေရေးကျမ်းဖတ်မှုတက်ပြည့်ရင်းနဲ့အစ္စလာမစ်ဘာသာဝင်တွေပေါ်ကြောင်းရွံ့မုန်းလေးမှုတွေကိုမွတ်စလင်နိုင်ငံတွေအနေနဲ့ညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်ဖို့အပအဝင်ပါလက်စတိုင်းပြည်ထနာဖြေရှားရေးစာရတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့လယ်ပိုင်းအစည်းအဝေးပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OIC ထွေထွေဦးမှုချုပ်ဒေါက်တာယူဆပ်ဘင်အမတ် Al-Othman ကအဖွဲ့ဝင်နိုင်ငံတွေရဲ့သွေးစည်းညွတ်မှုကိုအရေးကြီးမြင့်တင်ကြဖို့နဲ့နယ်မြေအပိုင်းခြားအကန့်အသတ်တွေမလိုပဲအချင်းချင်းလေးစားကြဖို့လူလက်စွာပြောဆိုခွင့်ဆိုတဲ့နေရာမှာဘာသာရေးနဲ့ပတ်သက်လို့တစုံတရာပြောဆိုဝေဖန်တာမျိုးကိုမဆိုလိုတဲ့အကြောင်းပြောသွားပါရယ်။ OIC အနေနဲ့အဖွဲ့ဝင်နိုင်ငံတွေထဲကအရင်းမြစ်တွေကိုအသုံးချနိုင်ဖို့အတွက် ICJ မှာအမှုတင်သွင်းထားတဲ့ဂမ်ဘီယာနိုင်ငံအတွက်အထူးပန်စင်တစ်ခုကိုအရင်ကတည်းကဖွင့်ထားပေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းပုံမလှူဒန်းကြဖို့တိုက်တွန်းလာပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုဆွဲဆိုထားတဲ့တရားအမှုအတွက်ဒေါ်လာ5သိန်းထဲဝင်ပေးခဲ့ပြီးဖြစ်ကြောင်းအစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးလုံးပုံခေါ်ဝေါ်သုံးစွဲခြင်းမရှိပါဘူး။အပြည့်စုံကတော့ www.dhakatribute.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အမေရိကန်ပိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
တော်ရရှင်များရှင်ကျွန်မတင်ပြထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းလှေကူးမှာဒီဇင်ဘာလအတွင်းကိုရီးယားမြန်မာဆက်မှုဇုံကိုစပြီးအုပ်မြစ်ချမဲ့ကိစ္စအပါအဝင်တခြားအစိုးရစီမံကိန်းကြီးတွေလည်းရှိနေပါတယ်။ ဒီအချက်ကြောင့်ရန်ကုန်အင်ဂျင်မြေဈေးကွက်အတွင်လှုပ်ရှားမှုရှိလာပါသလားအင်ဂျင်မြေအကျိုးဆောင်ဒေါအေးစီရာရှိကိုမြင်မြန်ပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင
်ဒီဘက်မှာနိုင်ငံတော်စီမံကိန်းကြီးတွေလည်းအများကြီးရှိနေထားတာရှိပါတယ်ဥပမာဆိုလို့ရှိလို့ရှိရင်နောက်လဒီဇင်ဘာလမှာအဲကိုရီးယားမြန်မာဆက်မှုဆောင်ကိုလှည့်ဖို့မှာကျမတို့အုတ်မြစ်ချပါမယ်စပြီးချပါမယ်နောက်မကြာမီကာလမှာမြန်မာစင်ကာပူဆက်မှုဥယျာဉ်ပေါ့နော်အဲ့ဒါလည်းလှည့်ဖို့မှာပါပဲဒီဟာကိုလည်းစပြီးတော့ကျမတို့အကောင့်ထဲပေါ်ပါမယ်နောက်ပြီးတော့တကုံမြို့တစ်ဘက်မှာဆိုလို့ရှိရင်လည်း Smart and Eco City Project ပေါ့နော်မြို့ပညာတိုးတက်မှုနဲ့ပြည့်ဝတဲ့မြို့စီမံကိန်းတစ်ခုကိုလည်းကျမတို့စပြီးအကောင့်ထဲပေါ်ဖို့ရှိပါတယ်အဲ့ဒီလိုစီမံကိန်းကြီးတွေအကောင့်ထဲပေါ်တဲ့အခါမှာနိုင်ငံရဲ့ညှိနှိုင်းရေးနှိမ့်မှတ်မှုငွေတွေဝင်လာရုံနဲ့မကဘူးကျမတို့ပြည်သူတွေအတွက်အလုတ်ကင်ဖန်တီးမှုဘက်မှာအင်တာမအရေးပါပါတယ်အလုတ်ကင်ဖန်တီးခြင်းအပြင်ကျမတို့ကိုဗစ်နောက်ပိုင်းကာလမှာပြည်သူတွေတဲ့ဦးချင်းတဦးချင်းရဲ့စီးပွားရေးအခြေအနေဥမော်လာအောင်လို့ဒါတွေကအထောက်အကူဖြစ်ပါလိမ့်မယ
်ပြီးခဲ့တဲ့ဒီ20ရင်းနေတော့ငါဒေါအောင်ဆန်းစုကြည်ပြောသွားတာပေါ့နော်ဒီကိုရီးယားဆက်မှုဆောင်တို့ဟိုလှဲကူးမှာသူတို့စီမံကိန်းနှစ်ခုလုပ်ဖို့ရှိပြီးတော့ဒီကုံမျိုးတက်မှာလည်းဒီ smart city တစ်ခုလုပ်ဖို့ရှိတယ်ဆိုတော့အဲ့ဒီဒရင်နေချောက်များအမတို့ဒီအယောင်းဝယ်ပေါ့နော်အင်ဂျင်မီအယောင်းဝယ်မှာလှုပ်လှုပ်ရှားရှားများဖြစ်လာ
ဟုတ်ကဲ့ဟိုကိုရီးယားဆက်မှုဆောင်လုံးမယ်ဆိုတော့ပေါ့နော်အဲ့ဒါတော့ကတခါပြီးတော့အဲ့နာမှာမိကွက်လေးတွေကဈေးတက်သွားတယ်ပေါ့နော်ဟိုအခုအတန်ကြားတာပေါ့လှုပ်တာကြားတာတော့အဲ့ဒီကိုရီးယားစမုတ်ပုံနာမှာမိလေးတွေနေရ304ကတော့အခု800လောက်ဖြစ်သွားတယ်ပေါ့နော်ဆိုပြီးတော့အဲ့တခုကတော့ဟုတ်ဈေးကတော့ခေါ်နေရပေါ့ပါရင်အခုဒီလှုပ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့ကိုရီးယားစမုတ်ပုံတခုပဲဟိုနားကမိကွက်တွေဈေးတက်တယ်လို့ပဲကြားတယ်ရှင်ဟုတ်ဟုတ်
ဟုတ်ကဲ့
ဒီကုံမျိုးတင်းထက်တော့မကြောက
်အရောင်းဝယ်ဈေးကွက်ဘလို့ရှိပါလဲရှင်လက်ရှိလေ
အခုဗဟန်းမှာကရောင်းတဲ့လူမရှိဘူးဖြစ်냐ရောင်းလို့ထွက်လိုက်တာနဲ့တစ်လအတွင်းဆိုရင်အဲ့ဒါပတ်သွားတာပဲမင်းရောဟိုပေါ်ဒီတန်လွန်နဲ့ဒေါ်လာချလိတ်လမ်းမှာဆိုတလုံးပေါ့နော်စကွဲပဲ3သိန်းကျေးပေါ့လေ18000ဆိုအခု19000နဲ့တည့်အစင်ရန်ချအဲ့ဒါတစ်လပဲရှိပြီရောင်းမှုထွက်တာအဲ့ဒါဝယ်သွားတာပဲနောက်ပြီးတော့နောက်အဲ့လမ်းထဲမှာပဲနောက်တစ်ချံไอ้ชื่อปอนะกูเป็นดุติยาไลมลาเกียอ่ะใส่ท้าพี่แล้วนอกทุกข์ถั่วตัวเลยปอเนาะตองตะถาปอตัวกูอะเหมียอจี้ไม่ผิดไปเหมือนกูดิ2000กันแล้วอภิย่อโหเนเนยางวันเลยอ่ะผิดดิ
เต็ง
2000จ้าได้มาปอเนาะโอเคเต็ง2000เนี่ยโอเคไอ้ปัจฉาเลยก็อูตลอดเมียๆไล่ชา1000เนี่ย2000จ้าอูเลยไล่ชาคายเนี่ย1000กว่าแล้วตองเหมือนไอ้หลูမျိုးนี่ปอเนาะชาเลยอ่ะโห
ဟုတ်ကဲ့ဟိုယင်းနှိမ့်ညံမှုအနေနဲ့လားဓမ္မမဟုတ်နေဖို့လားရှင
်အဲယင်းနှိမ့်ညံမှုဝယ်ရောင်းနေောက်တာလေယင်းနှိမ့်ညံနေဖို့ဝယ်တဲ့လူတွေကတော့တယောက်သားနှစ်ယောက်သားပဲရှိပါတယ်မဟုတ်ပတ်စံပုံနေလို့ပေါ့နော်လာဝယ်တာတော့လေပြီးချိုးကြအဲ့ဒါကတော့ယင်းနှိမ့်ငှားစားတာပေါ့ချိုးကြလည်းပြန်ငှားစားမှာပေါ့အိမ်ပါမှာပေါ့ချိုးကြလည်းညီကြီးညီကြီးနဲ့ပေါ့အိမ်တောက်မှာပေါ့အဲအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့လောလောဆယ်မှာအပြောင်းလဲဖြစ်လာတာလားရှင်အခုဒီကိုဗစ်ကာလကြီးထဲမှာဒီဖြစ်တဲ့ဆိုတော့လေ
ဟုတ်တယ်ဟုတ်တယ်ကိုဗစ်ကာလထဲမှာအခုဒီတလားထဲမှာဖြစ်လာတာအဲ့တော့အတွင်းမှာဘယ်လိုဖြစ်လို့ဝယ်တဲ့လူတွေပေါ်လာလဲမသိဘူးကိုတော်မှလေဟိုတက်ဆိုအေးနေအကြပြီလေ
ဟုတ်ကဲ
့အေးနေတော့အခုကလာကြည့်သူကိုတို့ပြနေရတာမှတရေချားတစ်ခါလောက်ကိုပြနေရတယ်ဖြစ်နေအခုအခုအိုအိမ်ထဲဝင်ကြည့်လို့မရတဲ့ channel ကိုကြည့်ပေါ့အဲအဲ့လိုမျိုးတွေပေါ့အခုက
ဟုတ်ကဲ့
ဈေးပေးပေါ့အဲ့လိုဖြစ်နေကြအကုန်လုံ
းဟုတ်ကဲ့ရှင
်ဒီကတော့အောက်သေးပေးရများတယ်ဟိုဟိုအရန်ဟိုဟိုဟာလေးမဟုတ်ဘူးအရန်ရောင်းတင်တဲ့လူထဲမှာတည့်မှာပေါ့နော်ဟိုအောက်သေးပေါ့ပေါက်သေးကဥမာသပေးပတ်လဲနှစ်သိန်းလောက်ပါတယ်သူကဟိုလောက်ပဲပေးရဲအသိန်းခွက်လောက်ရမလားအဲ့တသိန်းနှစ်သောင်းသူအရန်စစ်တာအဲ့အဲ့လိုမျိုးနေပါပဲအဲ့ဒီဈာထဲမှာတည့်သွားတယ်အရောင်းဆက်သွားတာပေါ့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့စူလိုရဲ့သဘောကအိမ်စည်းမြေစည်းကတက်လာတာမဟုတ်ဖ ೇನೆ လူတွေကဟို
မကက်ဘူးမဟုတ
်ဟိုစည်းသူတို့စည်းဟိုသူတို့လူချင်းနဲ့ဈေးအနှိမ့်နဲ့ပေါ့နော်ရရင်ဝယ်မယ်ဆိုတော့
ဟုတ်ကဲ့ဟုတ်
မျိုးပါလားရှင
်ဟုတ်တယ်ဟုတ်ပါတယ်ဟုတ်ပါအဲ့လိုဖြစ်နေတာဟုတ်ကဲ့အဲ့လိုဖြစ်နေတာကောတန်တာလေးပါရှိတယ်သူတို့တန်တာလေးဆိုရောင်းနေလူတွေကဈေးချရောင်းကြတယ်အခုဖြစ်နေတာလေပေါက်သေးတယ်လေသူတို့နှစ်သိန်းကလောက်ပါပါသူကနှစ်သိန်းပဲလာခဲ့ဆိုပြီးတော့ပါပါရှော့အဲ့လိုထုတ်လိုက်တာပေါ့အဲ့လိုမျိုးနော
်ဟုတ်ကဲ့ဟုတ်ကဲ
့
ဆိုတော့တတိယကထုတ်ရောင်းနေတဲ့သဘောပါလားရှင်နေတဲ့အိမ်ကိုရောင်းနေရတာဒါမှမဟုတ်သူတို့ရင်းနှီးမြှုပ်နှံတဲ့ဟာတွေကိုရောင်းနေတာပါလားရှင
်လောကကိုအခုတော်တော်များများရောင်းတာဖတ်အောင်ပါလေ ဟိုစမှုဆောင်တွေဘာတွေပတ်မှာများလှုပ်လာသလားပေါ့နော်လူတွေကအဲ့ဒီဘက်ကိုများဒီဟာတွေရောင်းပြီးတော့များယူကုန်ရပြီလားပေါ့အဲ့လိုအဲ့လိုများဖြစ်သလားရှင်စမှုဆောင်ကလှုပ်တယ်ဟိုစမှုဆောင်ကဒီလိုပါဒါမဲ့ရောင်းနေလူတွေကစမှုဆောင်ကအမလီအကြောတင်းနေမလျှော့ဘူးစမှုဆောင်ကဟုတ်စမှုဆောင်ဒီလိုကမကြောက်စမှုဆောင်ကဘယ်လောက်လောက်ပောက်ပါလဲရှင်မ เออเดี๋ยวกูปอนเนาะโหตะเอกบ่ตัวๆๆโหตัวว่าอยู่นี่มา 1.8 တေကောဟိုဖွံ့ဖြိုးရေးလက်မှတ်ကြီးပေါ့ဒီလိုဆက်မှုဆုံးပါဆိုဟိုတတိယတောင်အေးတဲ့ဆိုင်တာကိုပဲမရလိုက်တာလေလက်မှတ်တောင်တော့ဘယ်လောက်ခေါ်လဲတေကောခုနှစ်ထောင်ခေါ်တယ်ဒီမှာအဲ့တော့သူဟာလောက်ဆိုလို့ရှင်1.8
ဒီဝေရောင်းလောကမှာဟိုဝေကျင်တဲ့သူတွေရောင်းကျင်တဲ့သူတွေဘာများတတိထားဖို့တင်ပါတယ်။ဒီကအခုပေါ့နော်ရောင်းလာဝေတာတော့အခုချိန်မှာတော့တို့ကတော့ဟိုတိတ်တက်မယ်ပဲထင်နေကြ။ဒါလည်းတက်လာမယ်ပေါ့နော်ဒါပေမဲ့အများကြီးတော့မတက်လောက်တော့ဘူးပေါ့လေ။
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ ကျွန်မစတူမြတ်မော်ပါရှင်။ COVID ကရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျဉ်းအသစ်တစ်ခုကအိမ်ပြင်ထွက်မယ်ဆိုရင်နှာခေါင်းဆီးတက်ရတဲ့ကိစ္စဖြစ်ပါတယ်။ပုံမှန်လူတွေအတွက်နှာခေါင်းဆီးတက်ရတာဆိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမဲ့တခြင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းဆီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါတယ်။
ကိုဗစ်ကြောင့်ဖြစ်လာတဲ့ညူနော်မယ်အခြေအနေတက်မှာနှာခေါင်းဆီးအပြင်အဆိုးရွားတွေအတွက်ကတော့နှာခေါင်းဆီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါတယ်။အဲညူနော်မယ်ဘယ်လိုဖြစ်သွားလဲဆိုတော့မမတို့ကအရင်ကတချိန်လုံးအပြင်းတွေထွက်နေရတယ်။တချိန်ဆိုသွားအပြင်းစင်မိကတချိန်လုံးလိမ့်တချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန့်ရှင်းသမားဆိုတော့မိုး
အိမ်မှုကိစ္စကိုပို့ပြီးတော့လုပ်ဖြစ်တဲ့လိုက်ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွားတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းမိမတစ်ချိန်နေတော့စုံနေသေးတယ်ဆိုတော့အဲ့ဒီတစ်ချိန်စုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့အပြောင်းလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိရရှိရှိ။ဒီချိန်စုံရတဲ့ဟိုဟာကတော့ဘယ်လိုလဲဆိုတော့မမတို့အခု ตามันดีรีคอร์ดิ้งတော့ဘာလို့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများကြီးတော့လုပ်ရင်မသိလို့အချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခုကိုဗစ်ဖြစ်တဲ့အချိန်မှာရုပ်ရှင်ညစ်တရားပြီးအရင်ဖြစ်တယ်အခုတခါတက္ကသိုလ်ညစ်တရားပြီးဖြစ်တယ်အဲ့လိုဟာမျိုးတွေဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆိုပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆိုရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တ ှာတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုအရင်ကအကုန်လုံးပတ်ချမ်းတော့လူတယောက်ထပ်ပိုင်းချပါဘူးဆီပြန်တော့အောင်ရန်ကိုဟိုဟိုဘယ်လိုကောင်းလဲစီကံတကြနဲ့တကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြည့်မှာလေမမကဆိုရဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမတော့ဆိုရဲတော့တာပေါ့နော်အဲ့လို
အခုလိုမျိုးဒီ MRTV မှာမတိုင်ခင်ကမှလည်း MTV တွေမှာရိုက်တာတွေ့ပါတယ်ဆိုအဲ့လိုမျိုးရိုက်တာတွေရောအတွေ့အကြုံအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိပါရစေ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဒီဟာမှာမမတို့ live ဆိုသွားမြက်ခင်မမတို့တချင်းတိုက်ရတယ်ညီမအဲ့တော့တိုက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့ကြောက်နေကြောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမတစ်ခုတည်းမှာတော့တူတူပဲပေါ့နှာခေါင်းစည်းကြီးပိုတက်လာရတယ်။တယောက်တစ်ယောက်ကိုဗာလဲဝူးဝေးနေပြီးတော့တယောက်တစ်ယောက်စကားပြောတဲ့ဟာမှာတော့ကြံ့နေတယ်။ဟိုသွားလာသွားတယ်ဟိုမိကမှုမရှိအောင်ကောက်ကူနေရတယ်။အဲ့ဒါမျိုးတော့အများကြီးအတွေ့အကြုံဖြစ်သွားတာပေါ့မောက်မှာတော့တယောက်တစ်ယောက်ဟိုစိတ်ထဲမှာသူငါသူ့နားနေရင်လည်းသူကြိုက်ပါမလား။ဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကအချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့။
အခုလိုပြောလို့ပါဟိုအစိုးရတွေဆိုတာကပိုဆိုးတာပေါ့နော်တဆင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ mood ပေါ်မှာ mood TV အားရပါရဆိုကြတဲ့အခါကျတော့ပို့ပြီးတော့တာမန်စကားပြောတာထက်กว่าအဝေးတွေပါလေဆိုပို့တတိထားမှတင်တယ်နော
်တကယ်တမ်းကတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလောက်ကြီးတတိထားပြီမြင့်အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီမျက်နှာမှာအုပ်ထားတဲ့ပါးစပ်မှာအုပ်ထားတဲ့ဟာကိုချုပ်လာတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုတော့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချုပ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပရိသတ်တွေကလည်းကိုယ်အားပေးရဲ့အနေနဲ့သူကလည်းကြည့်လေကိုယ်ကလည်းကောင်းမွန်မွန်နဲ့ကွန်မန့်ညီမရဲ့ဟိုစာပေါ်
အပြေဝါဆိုတဲ့
အပြေဝါပေးခြင်းတဲ့အခါကျတော့မမတို့အိမ်ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာတော့ပြုတ်သွားတာလေညီမရဲ့ဒီပါစပ်မှာတခါတခါပြုတ်သွားတာလေဒါတော့အစိုးရတိုင်းပဲပေါ့နော်ညီမအဲ့လိုဖြစ်တယ
်အမတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နဲ့ဆိုရတာကအလုတ်တစ်ခုလို့ဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါမဲ့စုပ်ပြည့်အချိန်တိုင်းတော့ဒီမဟုတ်သလိုညီမတို့ကပြန်တက်တာပေါ့နော်အဲ့တော့အဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ် new normal ဟောပါပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတောင်းတဲ့ကြောင့်မကူအောင်ရောတတိထားပြီးနေကြလား
ဩနေကြတယ်ညီမအစိုးရတွေကိုအခုမမတို့တွေအခုတချင်းတိုက်နေဘာညာဆိုချိန်နေဆိုရင်ညီမလူတွေခွဲပြီးတော့ချိန်နေဟိုတောင်းတဲ့ကြောင့်ဟိုတွေ့ရအချိန်နေတယ်ဒါပေမဲ့ဒီတီးပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်သူတို့ကတော့အများန်းရှိနေရတယ်ဟိုလူနဲနိုင်သလားနဲအောင်ချုပ်တာပေါ့ညီမရေအဲ့တော့တယောက်နဲ့တယောက်အစိုးရမတွေ့ရအောင်ညီမဟောသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တယောက်အဲ့လိုမျိုးတော့ဖြစ်တာပေါ့အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရကြီးကိုအပြင်မှာလေးညီမပြောသလိုဆိုရင်မတို့အရင်ကတွေ့တာစုံတာရှိတဲ့ဟာတွေကဒီကိုဗစ်ဖြစ်တဲ့အမားတို့တယောက်မှမတွေ့ကြတော့ညီမဒီအခုပွဲလေးမှာပဲမတို့တွေ့ရတယ်စတဲ့အချိန်တော့လုံးဝမတွေ့တော့ညီမအကုန်လုံးဒါဆင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တည်းမှာဆိုရင်တော့မင်းမတို့ဒါမျိုးတွေပွဲတွေကိုအချိန်ပြည့်အဲ့လိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့ဆွဆွပြောသလိုဆိုအမသွားမဆုံပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရောအမအတွက်ဘယ်လိုအရာကိုခံစားရလဲရှင့
်အဲ့တော့မမတို့ကတော့ဒီအချိန်လေးမှာဒီအချိန်လေးမှာဆိုတော့ကိုယ်ကျောက်ထဲအိမ်ထဲမှာနေနေအများန်းတွေးနေငါဒီစီမဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီစီမဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်အကျောင်းကြီးရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအရန်လှုပ်ရှုပ်နေပြီအကျောင်းပွဲတွေပေါ့နော်ဌာနတစ်ခုပြီးတစ်ခုပေါ့လား physics ဆိုလဲ physics chemistry ဆိုလဲ chemistry ဒါတွေသွားဆိုရတော့ပြီဒါမျိုးအများန်းတွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမရေဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနေမတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
အော်အဲ့ဒါကတော့ဘာတစ်ခုမမအတွက်ပါလဲဆိုတော့အရင်တော့ညီမရဲ့တကယ်တော့တစ်ချိန်မှမအားတဲ့အဟာဖြစ်နေတဲ့အတွက်ကြောင့်တစ်ချင်းကျက်ဖို့ဆိုရဲဟာမှာမမမရှိခဲ့ဘူးအကယ်၍အနီးကစားမှကျက်တာလို့ပါတော့အခုဆိုရင်မမမှာဒီဘယ်တစ်ချင်းလေးနားထောင်ပြီးတော့ဒီတစ်ချင်းတော့ငါကျက်ထားမယ်ဒီကိုဗစ်ကြီးရဲ့ခါကြိုင်ဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်စုမယ်ဘာမှစုစုမယ်အဲ့အဲ့အမျိုးတွေပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အများရန်ဒီမမဖက်ရှင်ဘာရေးဝါသနာပါတဲ့ခါကျတော့ဒါမျိုးတွေကြီးကြည့်ပြီးတော့ဒီလိုချုပ်မှာဒီပုံမှာတော့အများကြီးဟိုဗာလေအားစိုက်မှုပုံတွေများလာပြီးတော့အာရုံစိုက်မှုတွေပုံပြီးတော့အချိန်စိုက်ဖို့အချိန်ကြီးပုံရပါတယ်
မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းဖြစ်ပါရဲ့ရှင်။တချင်းတွေတိုက်တချင်းတွေဆိုရတဲ့ new normal အတွေ့အကြုံတစ်တွေအပြင်ကိုယ့်ကိုကိုဗစ်ကပ်ရောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတတိထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အဆိုတော်ဟေမာနေဝင်းကပြောပါရဲ့ရှင်။ကျွန်မအစုမြတ်ပါမှာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းလာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။အမေရိကန်ဘတ်စကတ်ဘောအားကစားချန်ပီယံဟောင်းမိုက်ကယ်ဂျော်ဒန်ဟာသူပါဝင်တဲ့မှတ်တမ်းရုပ်သံ series The Last Dance ကရတဲ့ဝင်ငွေ$200,000ကိုသူနေထိုင်တဲ့ဒေသကအစားအစာလှူဒန်းရေးအဖွဲ့ဖြစ်တဲ့ Carolinas and Shaker ကိုအဖွဲ့ကိုလှူဒန်းလိုက်ပါတယ်။ESPN ရုပ်သံကရိုက်ကူးထုတ်လုပ်တဲ့အခန်းတွဲ10ခုပါတဲ့ဒီမှတ်တမ်းရုပ်သံဇာတ်လမ်းက Emmy ဆုလည်းရထားခဲ့တာဖြစ်ပြီးတော့သူ Chicago Bulls Basketball အဖွဲ့မှာကစားခဲ့တော့ကနောက်ဆုံး Basketball အားကစားရသည့်အဖြစ်အပျက်တွေကိုအသေးစိတ်ရိုက်ကူးထားတာဖြစ်ပါတယ်အဲ့ရုပ်သံ series မှာပါဝင်ခဲ့လို့သူကဒေါ်လာ3,000,000ကနေ4,000,000ကျပ်ဝင်ငွေရရဲ့လို့သတင်းတွေမှာဖော်ပြကြပါတယ်
မိုက်ကယ်ဂျော်ဒန်ကအခုလိုမျိုးစိန်ခေါ်မှုတွေနဲ့ကြုံနေရခြင်းကိုဗစ် -19 ကပ်ရောဂါကြောင့်ထင်မထားနိုင်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရခြင်းမှာလုံနေရတဲ့အားလုံးကိုခဏရက်ကိုဗစ်ကဘာပေးဆက်လို့ရမလဲဆိုတာကိုစဉ်းစားပြီးတော့ပေးဆက်ဖို့အရေးကြီးတယ်လို့သူရဲ့ကြေညာချက်မှာပြောထားပါတယ်American ပြည်အားစုမှာအစာရေစာဝဝလင်လင်မစားနိုင်ကြသူတွေအတွက် Feeding America အဖွဲ့အတွက်ကျွန်တော်လှူဒန်းနိုင်တာကိုဂုဏ်ယူပါတယ်လို့လည်းသူကပြောပါတယ် NBA Basketball သမိုင်းမှာနာမည်တလုံးနဲ့ကြော်ကြားရဲ့ Michael Jordan ကလူမျိုးရေးမငြိမ်မြောက်မှုတွေကိုတိုက်ဖြတ်ရေးတွေလဲလာမဲ့10နှစ်တာကာလအတွင်းမှာစုစုပေါင်းဒေါ်လာတန်း100ကျော်လှူဒန်းပါမယ်ဆိုပြီးတော့လဲတက္ကသိုလ်ကပဲကတိပြုထားပါတယ်ကွာကြောင့်နာမည်ကြီးတွေထဲမှာပရာဟိတလုပ်ငန်းလုပ်တဲ့နောက်တယောက်ကတော့ဝါရင်အမေရိကန်အစိုးရကြီးရှဲဖြစ်ပါတယ်။သူကစင်ကာပူကိုလွတ်ပေးဖို့နှစ်ပေါင်းများစွာကြိုးပမ်းနေခဲ့တာပါ။အခုတော့အဲ့ဒီစင်ကြီးကာဗန်ကိုလွတ်ပေးဖို့အတွက်သူပါကစ္စတန်နိုင်ငံမှာရောက်နေပါတယ်။အဲ့ဒီကနေပြောအဲ့ဒီစင်ကိုကမ်ဘောဒီးယားကဘေးမဲ့တောကိုသွားပြီးလွတ်ပေးမှာဖြစ်ပါတယ်။အိတ်စင်ကအသက်36နှစ်ရှိပြီဖြစ်ပြီးတော့သူ့ရဲ့ဘဝတစ်လျှောက်လုံးမှာပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကဒရေးဆန်ရုံထဲမှာအဖို့မရှိတကူတည်းနေခဲ့ရတာပါဒါကြောင့်မလို့အဲ့လိုအခြေအနေကိုကဲတင်ဖို့ဒရေးဆန်ရေးကောက်ွယ်ဆောင်းလျှောက်သူတွေကကြိုးပမ်းနေခဲ့ကြတာဖြစ်ပါတယ်အခုဒီကာဗင်စင်ကြီးကိုကမ်ဘောဒီးယားမှာဘေးမဲ့လွတ်ပေးနိုင်တာအတွက်ခွင့်ပြုပေးတဲ့ပါကစ္စတန်ဝန်ကြီးချုပ်အင်မရာခမ်ကိုလည်းကျေးဇူးတင်ပါကြောင်းရှဲကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးထားခဲ့ပါတယ်လေရွေးစင်ခရစ်ကက်အားကစားသမားဟောင်းလည်းဖြစ်တဲ့ဝင်ကြီးချုပ်ခန်ကလည်းရှဲကိုကျေးဇူးတင်ပါကြောင်းဒီလိုပါကစ္စတန်ကတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအစပြုလှုံ့ဆော်မှုတွေမှာလည်းရှေ့လျှောက်မှာပါဝင်ဖို့ရှဲကိုဖိတ်ခေါ်ပါကြောင်းဝင်ကြီးချုပ်ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အခုဆိုရင်စင်ကြီးကာဗင်ကိုလေရင်နဲ့ကမ်ဘောဒီးယားနိုင်ငံ CM ရိခရိုင်ကိုပို့ပေးရမှာဖြစ်တဲ့အတွက်10နာရီလောက်လေရင်စီးတဲ့အခါမှာကျဉ်းကျဉ်းကျုပ်ကျုပ်လှောင်ကျိုင်းထဲမှာနေရမှာဖြစ်လို့သူကြိုက်တဲ့ငပြောသေးတွေမုတ်တွေနဲ့နိုင်ငံတကာတရိတ်ဆန်ကယ်ဆယ်ရေးဖွဲ့ 4 boss ကသူ့ကိုလေ့ကျင့်ပေးနေရပါတယ်။ပြီးရင်တော့သူ့ကိုဒီသတင်းပတ်အတွင်းမှာကမ်ဘောဒီးယားကိုပို့ပေးမှာဖြစ်ပါလိမ့်မယ်။ Took my crew to Japan party like Kardashian. Took my bestie to LA where the girls like the black. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေး။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒီတွင်ပါ English American Sagan Dama ပထမဦးဆုံးတင်ပြပေးမှာကတော့
Strike a chord
ဖြစ်ပါတယ်စာလုံးပေါင်းက S T R I K E Strike ကရိုက်ခတ်တာတီးတာ A ကတခု CHORD chord ကဒုရိယာကျိုးဆိုတော့ strike group ရဲ့ဓာတ်ရိုက်အသေးပဲကတော့ဒုရိယာကျိုးကိုတီးခတ်လိုက်တာပေါ့ဒုရိယာကျိုးကိုတီးခတ်လိုက်တယ်ဆိုရင်ထွက်လာတဲ့တန်စင်ကိုကြားလိုက်ရတဲ့လူတူအနေနဲ့စိတ်ထဲမှာသတိထားမိလိုက်မယ်ခံစားချက်တခုခုပေါ်လာစမြင်ဖြစ်ပါတယ် idiom ဆိုတဲ့တော့ဝိုက်အသေးပဲကလည်းကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးမှာခံစားချက်ဖြစ်စေတာတခါတည်းရန်လေးဖြစ်လေရှိတာကဒီတန်ကြားမှုပါတယ်ဒီရုပ်မြင်မှုပါတယ်ဒီစာသားမျိုးဖတ်မှုပါတယ်ဆိုပြီးတော့တစ်ခုခုကိုအမှတ်ရစေတဲ့ခံမှာလေ strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစား touch touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝါဟာရကိုလည်းအစားထိုးပြီး touch a chord လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a chord idiom နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီ season ဟာကျွန်တော်တို့တော်တော်ရှင်တွေတည်တည်ဆတ်တာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်တော့ကြိုက်နှစ်တက်ကြတယ်ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယကျင်ပြပေးမယ့် idiom အသုံးကတော့
strike gold
ဖြစ်ပါတယ်။စာလုံးပေါင်းက strike strike ကအဓိပ္ပာယ်မျိုးမျိုးရှိပေမယ့်ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး gold gold ကတော့ရွှေဆိုတာတော်ရရှိများအသိဖြစ်ပါတယ်။ဒါကြောင့် Squid Queen ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေကိုရှာတွေ့တာပေါ့။ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့တော်ရရှိများတွက်ဆပြီးသားဖြစ်မှာပါ။ဟုတ်ပါတယ်။ idiom ဆိုတဲ့ဓာတ်ရိုက်အဓိပ္ပာယ်ကလည်းငွေရပေါက်တွေ့တာချမ်းသာလာတာစီးပွားဖြစ်လာတာကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါလေကျမတို့မြန်မာမှာလည်းဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေ့သွားပြီးပွားပေါက်တွေ့သွားပြီးဆိုပြီးတော့ပြောတာတော်ရရှိများကြားဘူးကြပါလိမ့်မယ်ဒီသုံးနဲ့ပတ်သက်လို့ George Go ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold.
ပေါ်ချုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တရေတွေဖြစ်ကုန်ကြတာပဲလို့ဒီပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေချင်းနဲ့တာမကပဲတစ်ခုခုနဲ့ပတ်သက်လို့ကို့အတွက်တိတ်ကိုအသုံးဝင်နေကို့အတွက်တိတ်ကိုအသုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ idiom ကိုရည်ညွှန်းသုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီ။ခုနောက်ဆုံးတင်ပြပေးမှာကတော့
strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက strike strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ while while ကအချိန်အတော်တွင် the the iron iron ကတန် is is ကဖြစ်တာHOT hot ကပူတာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တန်ပူးနေတုန်းရိုက်ချလိုက်ပေါ်လို့အဓိပ္ပာယ်ရပါတယ်တန်ဆိုတဲ့တတ္တုကိုပုံသွင်းခြင်းရင်အပူပေးပြီးပြော့လာတော့မှလိုရာပုံကိုတန်တူနဲ့ရိုက်ပြီးတော့သွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်ပပယ်သမားတို့ရဲ့လုပ်ငန်းလို့ပေါ့ရှင်ပပယ်သမားတို့ကတံပြားကိုပုံသွင်းခြင်းရင်အရင်ဆုံးတန်ကိုအပူပေးပြီးတော့မှတံပြားကပူလာတော့မှပပဲသမားကပပဲတူနဲ့ထူရတာတော်ရရှိများသိကြမှာပါ idiom အသုံးကလည်းဒီတိုင်းပါပဲတခုခုလောက်เสียရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းလုံးလှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ် strike while the iron is hot တကယ်တော့ idiom အပြင်သကပုံလေးဖြစ်ပါတယ်ကျမတို့မြန်မာမှာလည်းမိုးရွာတုန်းရေခမ်းလာတာတုန်းပိုင်းကအချိန်ရှိတိုင်းလုံလဆိုင်ဆိုတဲ့သကပုံမျိုးတွေလို့ပေါ့ရှင်ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းလုံးလက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဒီနောက်ကုမ္ပဏီတွေရဲ့ stock တွေမှာရင်းနှီးမြှုပ်နှံဖို့အကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာအရှိလေပဲပြပကကြောင့်ရေနံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဒီတင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
Strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှာလေနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့ စောင့်မျှော်နားဆင်ကြပါရှင်
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ Sid Go 6 လို့နာမည်ပေးထားတဲ့ American Sid Go ရေနံကုမ္ပဏီအမှုဆောင်လူကြီး6ယောက်ကို Venezuela နိုင်ငံရဲ့အန်ဒီရဲ့အများဆုံးအကျဉ်းထောင်လဲမတရားထောင်ချခဲ့တာနိုဝင်ဘာလ12ရက်နေ့က3နှစ်ပြည့်သွားပါပြီ။ Sid Go 6ထဲမှာပါဝင်သူတွေကတော့ Tomio Vidal, Jose Luis Zambrano, Alirio Zambrano, Jorge Toledo, Gustavo Cardenas နဲ့ဟိုဆေပရီယာတို့ဖြစ်ကြပြီးသူတို့ကိုဗင်နီဇွဲလားနိုင်ငံရဲ့ကာရာကတ်စ်မြို့မှာစီးပွားရေးလုပ်ငန်းအစည်းအဝေးတွေကိုတက်ရောက်ဖို့တမင်အကွက်ဆင်ဖိတ်ခေါ်ခဲ့ပြီးညနေဖုံးစော့ထောက်လန်းရေးတွေကမတရားဖန်ဆီးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အခြေစိုက်စစ်ကိုရင်နံထုတ်လုပ်ရေးကော်ပိုရေးရှင်းရဲ့အလုပ်အမှုဆောင်လူကြီး6ယောက်ကိုပြစ်မှုကျူးလွန်ကြောင်းဥပဒေအရတတ်သိအထောက်အထားနဲ့တရားစီရင်ခြင်းမရှိဘဲဗင်နီဇွဲလားအကျဉ်းထောင်ထဲမှာ3နှစ်ကြာထိန်းသိမ်းထားတာဖြစ်ပါတယ်။အကျဉ်းချထားတဲ့ Sid Go 6အမေရိကန်နိုင်ငံသား6ယောက်ထဲက Cardenas နဲ့ Toledo တို့ကိုဒီနှစ်ဇူလိုင်လတုန်းကနေအိမ်အကျယ်ကျုပ်အဖြစ်ရှော့ပေါ့ပေးခဲ့ပါတယ်။သူတို့ကိုလက်ပေးမှုနဲ့တရားစွဲဆိုပြီးထိန်းသိမ်းထားတာပါ။အမေရိကန်နဲ့ Venezuela နိုင်ငံဆက်ဆံရေးပြတ်ပြားနေချိန်မှာနိုင်ငံရေးအရာအပေးအယူလုပ်နိုင်အောင်တရားမဝင်တဲ့ Nicolas Maduro အစိုးရကသူတို့ကိုတမင်အကွက်ဆင်ဖမ်းဆီးခဲ့တာလို့အများစုကယူဆပါတယ်။ COVID-19 ကပ်ရောဂါကာလမှာထောင်ကျနေတဲ့သူတွေယောဂကူးနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီး Sid Go 6ထဲကအနည်းဆုံးတယောက်ကူးဆက်နိုင်ွက်ရှိတယ်လို့သတင်းရပါတယ်။ Sid Go 6အကျဉ်းချနေတဲ့6ယောက်ကိုချွင်းချက်မရှိပြန်လွှတ်ပြီးအမေရိကန်ပြည်ထောင်စုကိုပြန်ပို့ပေးဖို့အမေရိကန်အစိုးရထပ်ခါတလဲလဲတောင်းဆိုနေပါတယ်။ဒီအမေရိကန်6ယောက်နဲ့သူတို့ရဲ့မိသားစုတွေဒုက္ခခံစားနေကြရတာအတော်လေးကြာနေပါပြီ။မိသားစုတွေပြန်လဲစုံစည်းနိုင်ဖို့အတွက်မဒူရိုအနေနဲ့နိုင်ငံရေးကိုဘေးဖယ်ထားဖို့အချိန်တန်ပြီလို့နိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ဖီယိုရဲ့မကြခင်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံရဲ့ခြားမှာတစားကန်အဖြစ်ထိန်းသိမ်းခံနေရသူမတရားအဖမ်းခံနေရသူအမေရိကန်နိုင်ငံသားအားလုံးအိမ်ပြန်ခေါ်နိုင်ဖို့သမ္မတထရန့်ရဲ့တန်တိတ်ထံအခိုင်အမာချမှတ်ထားမှုကိုဘယ်သူမှယုံမှားတန်တရားမဖြစ်သင့်ဘူးလို့လည်းဆိုပါတယ်။သမ္မတရဲ့တစားကန်ရေးရာအထူးကိုယ်စားလှယ်ရော်ဂျာကတ်စတန်စ်ဗင်နီဇွဲလားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အီလီယော့အီဘရမ်စတိုးနဲ့အတူဒီရည်မှန်းချက်အထမြောက်အောင်ကျွန်တော်တို့အစွမ်းကုန်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါလို့ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာကိုရိုနာဗိုင်းရပ်စ်အရေးကြောင့်ထိခိုက်ရတဲ့စီးပွားရေးကိုကင်တွယ်မဲ့သူ့အစိုးရအဖွဲ့ရဲ့ထိတ်တန့်ရာထူးတွေအတွက်ရွေးချယ်ထားသူတွေကိုကြေညာပါတယ်။ဘိုဘာဥက္ကဋ္ဌဟောင်းဂျန်နက်ရယ်လင်ကိုဗန်ဒါယီဝန်ကြီးရာထူးအတွက်ရွေးချယ်ထားပြီးဒါဆိုရင်230နှစ်တာကာလသမိုင်းမှာဗန်ဒါယီဝန်ကြီးဌာနကိုဦးဆောင်မဲ့ပထမဆုံးအမျိုးသမီးဖြစ်လာမှာပါ။ရွေးကောက်ခံသမ္မတဘိုင်ဒန်အနေနဲ့တနင်္လာနေ့မှာသမ္မတရဲ့နေ့စဉ်အစီအခံစာကိုပထမဆုံးလက်ခံရရှိပြီးအမေရိကန်ထောက်လိုင်းရေးဌာနတွေကနိုင်ငံရင်းဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုပြုစုတင်ပြတဲ့အစီအခံစာကိုကြည့်ရှုခွင့်ရတာဖြစ်ပါတယ်ရှင်။အီရန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့ကအသက်ခံရတဲ့နျူကလ িয়ার သိပ္ပံပညာရှင်မိုရှန်ဖာကရီဇာဒက်ရဲ့ဇာပနအခမ်းအနားကိုတနင်္လာနေ့မှာပြုလုပ်ပါတယ်။စီဝါတုတ်လုပ်ငန်းကြီးမိုဒနာရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုက94ရာခိုင်နှုန်းထိရောက်မှုရှိတာကိုတွေ့ရှိပြီးနောက်မှာတော့အမေရိကန်နဲ့ဥရောပမှာအရေးပေါ်အသုံးဖြစ်ခွင့်ပြုချက်ရဖို့ဆောင်ရွက်နေကြောင်းမိုဒနာကတင်းနယ်လာနေမှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ30ရက်နေ့ကကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ် -19 အတည်ပြုလူနာ9000ကျော်သွားပါပြီ။တည်ဆုံးသူစုစုပေါင်း1942ယောက်ရှိပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်စစ်ဆေးပြီးသူပေါင်းကတက်တန်းကျော်ရှိပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကန်နီမနေ့ခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOE သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများစိတ်လက်ကြီးသာရှိကြပါစေရှင်။ VOE ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသိန်းကြီးထိုက်ပါ။
This program has come to you from the Voice of America, Washington.